ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဆက်ပြီးဆိုးရွားနေတဲ့အပေါ်အမေရိကန်သမ္မတအင်ဂျူဒိုရဲ့သဘောထားကြေညာချက်ကိုဆက်ပြီးတော့ပြောပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကမြန်မာလူမျိုးရေးစခန်းတွင်တိုက်ခိုက်ခံရပြီးတဲ့နောက်အနည်းဆုံးလူပေါင်း3သိန်းကျော်ထက်မနည်းနေရွက်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်အင်တာနက်မှာစိုးရိမ်မိကြောင်းအမေရိကန်သမ္မတအင်ဂျူရိုရဲ့ပြောခွင့်ရအမျိုးသမီး Sarah Sanders ကမနေ့တနင်္လာနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
The United States is deeply troubled by the ongoing crisis In Burma, where at least 300,000 people have fled their homes in the wake of attacks on Burmese
security
ဖွဲ့ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်လို့လွန်စွာစိုးရိမ်ကင်းဖြစ်လျက်ရှိပါတယ်။အောက်ကလနဲ့25ရင်းကမြန်မာလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးလူအနည်းဆုံး3သိန်းလောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်။
ဒေတာတွင်းတော်မကနိုင်ငံတကာကိုရိုက်ခတ်လာတဲ့ရခိုင်ပြည်နယ်အရေးကိုအမေရိကန်အစိုးရကအလွန်စိုးရိမ်မကင်းဖြစ်နေတာထင်ရှားနေပေမဲ့သူတို့ပါဝင်ကူညီရမယ့်အပိုင်းမှာအကန့်အသတ်တွေရှိနေတယ်လို့မြင်ကြောင်းမြမအရေးကျွမ်းကျင်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်ဘတ်ကအခုလိုပြောပါတယ်
Well, I think the US has got to be very concerned about this. This is clearly
a case လက်ရှိအခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်ကိုစိုးရိမ်မကင်းဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။ American ပြည်သူ့အနေနဲ့ဒီတက်မကပိုပြီးလုံနိုင်ပေမဲ့အဲ့ဒီအတွက်အကန့်အသတ်အများကြီးရှိနေတာပါ။မြန်မာနိုင်ငံကိုယ်တိုင်ဖြည့်ချင်းရမယ်ပြည်သူပြဿနာဖြစ်နေပါတယ်။ဒီချိန်ထဲမှာပဲဒီပြဿနာဟာဘလောက်ခက်ခဲသလဲဆိုတာလဲကျွန်တော်တို့သိပါတယ်။တောင်ဆန်းစုကြည်ဟာစစ်တပ်ကိုမထိန်ချုပ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။နောက်ပြီးဒီအခြေအနေတစ်ခုလုံးအပေါ်မှာသူဘယ်လိုတုံ့တက်တယ်လဲဆိုတာ
နဲ့ Republican Outlet အမတ် Steve Chopper တို့နှစ်ဦးကလည်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်နေတဲ့အခြေအနေဟာတောင်မတ်ဖွဲ့ကောင်းနေပြီးသူတို့အနေနဲ့အလွန်အင်မတန်မှစိုးရိမ်ကင်းဖြစ်နေကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အထူးသဖြင့်မြန်မာလုံခြုံရေးတပ်တွေဘက်ကရိုဟင်ဂျာအရက်သားတွေပေါ်အထင်ကမရှိနှိမ်နင်းမှုတွေရှိနေတယ်ဆိုတဲ့သတင်းတွေကိုသူတို့အနေနဲ့အလွန်ပဲစိုးရိမ်နေကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကိုအမြန်ဒုက္ခရောက်လာစေတဲ့ဒီအခြေအနေကိုအမေရိကန်ပြည်ထောင်စုကဥဆောင်ပြီးမဖြစ်မနေဖြေရှင်းပေးတင်ကြောင်းလည်းတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလက်ရှိပြုလုပ်နေတာရောနောက်မှာပြုလုပ်မယ့်စစ်ဘက်ဆိုင်ရာသင်တန်းတွေကိုဆက်ပြီးမလုပ်ဘဲရပ်တန့်မယ်ဆိုတာမျိုးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ကိုတတိပေးတင်ကြောင်းလည်းရေးသားထားပါတယ်။အခုလိုအကြက်တဲဖြစ်နေတဲ့အချိန်မှာအပြူသဘောဆောင်တဲ့ရလက်တွေထွက်လာဖို့မြန်မာစစ်တပ်နဲ့ဆက်ဆံရေးပိုးပြီးကောင်းမွန်အောင်လုပ်တင်တယ်လို့မြင်ကြောင်းပါမော့ခ်ဒေးဗစ်စတိုင်းဘတ်ကပြောပါတယ်
။ I think that the idea that you would cut off relations with the Burmese military is a mistake.
အခုလိုအချိန်မှာမြန်မာစစ်တပ်နဲ့ဆက်ဆံရေးချက်တော့ဖို့ဆိုတဲ့အယူအဆဟာမှားရမှာလေ။တခြားတိုင်းပြည်တကြီးမှာစစ်တပ်နဲ့ပဋိပက္ခဖြစ်နေခြင်းအဲ့ဒီစစ်တပ်နဲ့တိုက်နိုင်သမျှအပြူသဘောဆောင်တဲ့ဆက်ဆံရေးတုံ့ပြန်ခြင်းမှာလေ။ဒါကြောင့်အလွန်အခက်အခဲရှိနေတဲ့အခုလိုအချိန်မျိုးမှာမြန်မာစစ်တပ်နဲ့စစ်ဖက်ဆိုင်ရာနဲ့မပတ်သက်တဲ့တင်နန်းတွေပေးတာဆက်ဆံတာစတာတွေကိုမြန်မာဆန်ဆန်လုပ်တင်ပါတယ်။နှစ်နဲ့ချီပြီးစူးစမ်းတိဆောက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်နေတယ်ဆိုတဲ့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာဟာနိုင်ငံတကာမှာကြားဆင်းနေပြီဆိုတာမြန်မာအစိုးရရောစစ်တပ်ကပါနားလည်တင်ပါတယ်။ဒါဟာနိုင်ငံတကာရဲ့တုံ့ပြန်ချက်ဖြစ်ပြီးမြန်မာနိုင်ငံအတွက်လည်းမကောင်းပါဘူး။
ဒီတော့အမေရိကန်ထံလွတ်တော်မှာပြီးခဲ့တဲ့သတင်းပကရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေပေါ်ပါတီနှစ်ခုပေါင်းပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အထူးတန်လုပ်ရက်တွေကိုပြစ်တင်ရှုံချကြောင်းနဲ့အခြေအနေကိုဟန်တားဖို့လည်းဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းထားပြီးအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSC အစွန်းရောက်အကြမ်းဖက်အဖွဲ့ကိုပြစ်တင်ရှုံချကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပြီးခဲ့တဲ့တောက်ကြနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့တောင်အာရှရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကလည်းရခိုင်ပြည်နယ်အရေးအထူးရှင်းလင်းပွဲပြုလုပ်ခဲ့ရမှာကြေးရွာတွေမိရှုခံရတာလူအများပြားအိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေအပါအဝင်မတိမငြိမ်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တူပန်မိကြောင်းပြောဆိုခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒါမှကသတင်းတော့တွေကိုတွားခွင့်ပြုဖို့ကိစ္စဒါ့အပြင်ပိုပြီးအရေးပါတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စအဆောက်အအုံနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လည်းမစ္စမာဖီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေဖြေရှင်းဖို့အတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရအနေနဲ့ဝင်ခွင့်ပြုဖို့ကော်ဖီအာနန်ဦးဆောင်နဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းအကောင့်တွေပေါ်ဖို့ Patrick Murphy ကတိုက်တွန်းခဲ့ပါတယ်ရှင်။